အထွေထွေရွေးကောက်ပွဲရလဒ်ကထွက်ပေါ်လာတဲ့မြန်မာပြည်သူတွေရဲ့စံတာကိုအမေရိကန်ပါဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လေးစားဖို့လိုတဲ့အကြောင်းမြန်မာအစိုးရသမ္မတရုံးအကြီးတန်းအရာရှိတဦးကပြောပါရယ်မြန်မာနိုင်ငံအပေါ်ပိတ်ဆို့တံခတ်မှုတွေပြုလုပ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတအမျိုးသားလုံခြုံရေးအကြံပေးဘန်ရော့စ်ကလာမယ့်တနင်္ဂနွေနေ့မှာကျင်းပမယ်ရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းယုံကြည်ကြားနိုင်တဲ့အချက်တွေကိုနိုင်ငံတကာအနေနဲ့ရရှိမှာဖြစ်တယ်လို့မနေ့ကပြောဆိုထားတာပါဒီအကြောင်းကိုတော့ကိုအောင်အောင်ကတင်ပြပေးပါမယ်ရှင်
နိုဝင်ဘာ10ရက်မှာကျင်းပမယ့်ရွေးကောက်ပွဲအတွက် American EU အပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူရွေးကောက်ပွဲကော်မရှင်အနေနဲ့လက်တွဲလှုပ်ဆောင်မှုတွေရှိပေမဲ့ဤပညာပိုင်းဆိုင်ရာချုပ်ရင်းချက်တွေကြောင့်အားနည်းချက်တွေရှိခဲ့ကြောင်းမြန်မာသမ္မတရုံးညွှန်ကြားမှုဦးစော်ထေးကပြောပါတယ်ဒါမှမဟုတ်ရရှိလာတဲ့ရွေးကောက်ပွဲရလဒ်တွေဟာလူမှုဆန္ဒဖြစ်တာကြောင့်ဒီအပေါ်နိုင်ငံတကာကအလေးထားဖို့အခုလိုပြောဆိုပါတယ
်ကမ္ဘာနိုင်ငံတွေပေါ့နော် American ပါဝင်နိုင်ငံတကာအတိုင်းဝိုင်းနေနဲ့ကိုလိုချင်တဲ့ပေါ့နော်ကိုထောက်ခံတဲ့ပုဂ္ဂိုလ်တို့တရားအဖွဲ့အစည်းတစ်ခုချက်ကျွန်တော်တို့မြန်မာပြည်သူ50ကျော်ရဲ့အကျိုးစီးပွားကိုကိုပြီးလေးသိသိနဲ့လေးစားသိနေပါတော့ဒါလေးကိုတော့ကျွန်တော်တို့မက်ဆေ့ချ်ပေးလို့ရတယ်။ဘာကြောင့်လဲဆိုတော့မြန်မာလူပွဲစည်းကကျွန်တော်တို့အရန်တိုင်းသားဖြစ်တယ်။အဲ့တော့တိုင်းသားတွေပါတီတွေရှိတယ်။နောက်သတိပုဂ္ဂလတွေရှိတယ်။အတားဒေသဆိုင်ရာပါတီတွေပေါ့နော်အဲ့လိုမျိုးလေးပေးတဲ့ပါတီတွေရှိတယ်။ဒီပေါ်မှာရွေးကောက်ပွဲရလဒ်ကဟိုအပြင်းအထန်ညံ့နေဆုံးဖြတ်လို့မရတဲ့ဟာတွေရှိတာပေါ့နော်။အဲ့ဒါတွေပေါ်မှာယုံကြည်ပြီးတော့ထွက်လာတဲ့ရလဒ်ကိုလူလူဆန္ဒနဲ့ကိုထက်မတော်ပဲစဉ်းစားမယ်ဆိုရင်တော့ဒါကကျွန်တော်တို့နိုင်ငံအတွက်ပြုသဘောမဆောင်တာလေးပေါ့နော်။အဲ့ဒီအမြင်တွေဖြစ်လာနိုင်တယ်။အဲ့တော့ကျွန်တော်တို့ကြိုးတင်တာကနိုင်ငံတကာလေးလာသူတွေရှိပါတယ်။နားဆင်မှာကိုကလွတ်ထားတဲ့အဖွဲ့အစည်းတွေလည်းရှိပါတယ်။ဒေတာစောင့်ကြည့်ပါ။အဲ့ဒီပေါ်မှာဆုံးဖြတ်ပါပေါ့နော်။အဲ့ဒါလေးပဲကြိုးတင်မှာ။
ဝါရှင်တန်ဒီစီမှာရှိတဲ့ CSIS လို့ခေါ်တဲ့နိုင်ငံတကာလေးလာရေးနဲ့မာဗျူရစင်တာမှာပုံတဲဦးနေကကျင်းပတဲ့ဆွေးနွေးပွဲတစ်ခုအတွင်းသမ္မတဘရိုက်အိုဘားမားရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးမစ္စတာဘန်ရော့စ်ကရွေးကောက်ပွဲကနေယုံကြည်ရလောက်တဲ့အချက်လက်တွေရလာမယ်လို့ပြောဆိုတဲ့အပြင်လူလူအနေနဲ့မဲပေးပိုင်ခွင့်နောက်မဲဆန္ဒရှင်ဆင်းနဲ့ပတ်သက်ပြီးတချို့နေရာတွေမှာပြဿနာတွေကြီးကြီးမားမားရှိနေတာနဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ပါတယ်အခုအခါမှာနိုင်ငံတွင်းအခြေအနေတွေကတိမ်မွေ့နေနေပြီးလူလူတွေအနေနဲ့ဘာတွေဖြစ်လာနိုင်မလဲဆိုတာကိုမသိဘူးလို့လည်းသူကပြောပါတယ်။သတင်းစာဆရာဦးစီသူအောင်မြင့်ကတော့တမိုင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးတော့အခုလိုသုံးသပ်ပြောဆိုပါတယ်
။ဒီ1962စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအပေးအချိန်မှာပဲမဲပုံးထောင်ထောင်ပြည်သူလူထုရဲ့စံတာအစ်စ်ပန်ဆိုရင်ပေးကြတာအဲ့ဒီစစ်တပ်ကကြောတော်လက်ခံပေးထားတဲ့ဒီစစ်အာဏာပိုင်တွေကကြောတော်လက်ခံပေးထားတဲ့ပါတီဆိုတာရှုံးမှာပဲ။ပြီးတော့မှဟိုအတိုက်ခံဆိုတဲ့ဟာကနိုင်မှာပဲဒါအရန်ကြီးကိုရိုးရှင်းတယ်ပြီးတော့မှတော့အခုဒီကောက်ဘဲအချိုကာလမှာပြည်သူလူထုရဲ့ထောက်ခံမှုအင်အားတွေနောက်ပြောဆိုစကားတွေအကုန်လုံးမြင်ရတဲ့ဒီမှာလဲဒါကြီးကအရန်ရိုးရှင်းတယ်ဒါကပြည်သူတွေရဲ့ပြောလဲခြင်းမဟုတ်တကယ်ဖြစ်ရအဲ့ဒီတကယ်ဖြစ်ရကြီးကဒါလုံးဝကြီးကိုပြောင်းပြန်ဖြစ်သွားတယ်မမှန်မကန်တာတွေဖြစ်လာမယ်ဆိုရင်တော့ကျွန်တော်ပြင်တဲ့အနောက်နိုင်ငံတွေဘာတွေကြားထဲမှာလဲဒါတွေကိုသုံးသပ်ရမှာပေါ့လေ
မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်အေးအေးယူမှုတွေကတချို့ကိုအမေရိကန်ပြည်ထောင်စုကဖြေလျှော့ပေးထားပြီးဖြစ်ပေမဲ့ဆက်ပြီးတော့အေးအေးယူထားတာတွေရှိသေးတယ်လို့ SDN လို့ခေါ်တဲ့လူပုဂ္ဂိုလ်တဦးချင်းစီကိုတန်ခတ်အေးအေးယူတဲ့စီးရင်ထဲမှာပါဝင်နေသူအများပြားလည်းရှိနေပေမဲ့ရွေးကောက်ပွဲပြီးတဲ့နောက်အလားအလာခေါင်းတွေရှိနေပြီးတော့ပိတ်ဆို့တန်ခတ်မှုတွေရုတ်သိမ်းပစ်လိုက်နိုင်ခြေရှိနေတာကိုလည်း Mr. Rhodes ကအရေးမွက်ပြောကြားသွားပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲပြီးနောက်ပိုင်းအခြေအနေတွေဟာအလုံးလက်ခံထားနိုင်တဲ့အနေအထားမှာရှိမှာပါလားရွေးကောက်ပွဲရလဒ်ကိုလက်ခံဖို့နဲ့အခြေအနေကိုထိန်းသိမ်းနိုင်ဖို့တော့အခုခါမှာအလုံးပြင်ဆင်ထားတယ်လို့ညွှန်ကြားမှုဦးစော်ထေးကအခုလိုပြောပါတယ
်သူတို့ဖြစ်အာရှဒေသမှာရှိတဲ့နိုင်ငံရေးသမားတွေပေါ့နော်ရွေးကောက်ပွဲနဲ့ပတ်သက်လို့အရှုံးတန်ဖို့ပေါ့နော်အခမ်းအနားယူရဖို့ညားတော့အဖြစ်ကတော့တော်တော်လေးအားနည်းတယ်ဒါလေးတွေသွားတွေ့ပါတယ်အလားတူပဲကျွန်တော်တို့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲသမိုင်းပေါ့နော်ဟိုဖတ်စာပါရာခက်ကနေပြန်ကြည့်လိုက်ရင်ရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့ကျွန်တော်တို့ဟိုအရင်ဆုံးကတော့ကြီးကြီးမားမားဖရီးပခါတွေဖြစ်တာတွေလည်းရှိခဲ့တယ်ပေါ့နော်အဲဒါနဲ့ပတ်သက်ပြီးတော့လက်ရှိကျွန်တော်တို့ဒီသမ္မတကြီးအနေနဲ့အထူးအလေးပေးပြီးတော့ရွေးကောက်ပွဲအကျိုးရွေးကောက်ပွဲကာလရွေးကောက်ပွဲအလွန်ဒီကာလသုံးပါးဒီနေ့အကြံရေးကိုတတ်မတော်ရဲ့နောက်ကျွန်တော်တို့မြန်မာနိုင်ငံစစ်တပ်ဖွဲ့ပြီးတဲ့ဝန်ကြီးဌာနနောက်ကော်မရှင်ရဲ့နောက်ကြံတဲ့civil society ရဲ့ပြည်သူလူထုရဲ့နောက်ဆုံးကျွန်တော်တို့ပြည်သူတွေကနေပြီးတော့စစ်တပ်ရဲ့ကံပြီး volunteer အထူးရဲပေါ့နော်အဲ့လိုမျိုးတွေလုပ်ပြီးတော့ဆောင်ရွက်နေပါဟုတ်ကဲ့
သမရဦးသိန်းစင်လက်ထက်မှာ2012ခုနှစ်ကြားပြည့်ရွေးကောက်ပွဲနဲ့အခု2015ရွေးကောက်ပွဲတွေကိုကျင်းပမှာဖြစ်ပြီးတော့အတက်နိုင်ဆုံးတန်ရှင်းမျှတအောင်ဆောင်ရွက်ခဲ့တယ်လို့လည်းသူကဆိုပါတယ်ဒါ့အပြင်အစိုးရအနေနဲ့ကကော်မရှင်အနေနဲ့ပါလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်အောင်ဆောင်ရွက်ထားကြောင်းနဲ့ပြည်ရင်းနဲ့ပြည်ပရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့ဝင်တပေါင်းကျော်ကိုလက်ခံထားပြီးဖြစ်ကြောင်းလည်းဦးစော်ထေးကပြောဆိုသွားပါတယ်ခင်ဗျာ